လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကစပြီးကိုယ်စားလှယ်လောင်းရေချင်းသတ်မှတ်ချက်တွေနဲ့ညီမညီကိုသက်ဆိုင်ရာခရိုင်ရွေးကောက်ပွဲကော်မရှင်ရုံးတွေကစီစဉ်နေတာဒီနေ့နောက်ဆုံးဖြစ်ပါတယ်။အဲ့ဒီကာလအတွင်းပယ်ချခံထားရသူ40နီးပါးလောက်ရှိနေတာပါ။ပယ်ချခံရတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာသူတို့ကိုမွေးဖွားစဉ်ကမိဘနှစ်ပါးကနိုင်ငံသားမဖြစ်သေးလို့ဆိုတဲ့ကန့်သက်ချက်မြန်မာနိုင်ငံမှာ10နှစ်တဆက်တည်းမနေလို့ဆိုတဲ့ကန့်သက်ချက်တွေနဲ့ညီဆွန်ပြီးပယ်ချခံရတာများတယ်လို့သိရပါဗျ။အဲ့ဒီလိုပယ်ချခံရတဲ့သူတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်အဖြစ်ရပ်တည်နေသူတွေလည်းပါဝင်ပါဗျ။လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရပ်တည်နေတဲ့ဦးရွှေမောင်ဟာဘူးသီးတောင်မြို့နယ်ပြည်သူ့လွှတ်တော်နေရာကနေဝင်ရောက်ရှင်ပြိုင်မှုထပ်မံစီရင်တင်ထားရမှာသူ့ကိုမွေးဖွားစဉ်ကမိဘနှစ်ပါးကနိုင်ငံသားမဖြစ်သေးဘူးဆိုတဲ့အချက်နဲ့ပယ်ချခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတရားဝင်ခွင့်ပြုချက်နဲ့ရွေးကောက်ပွဲဝင်ခဲ့တာဖြစ်ပြီးအခုချိန်မှာပယ်ချခံရတာဟာတရားမျှတမှုမရှိဘူးလို့ဦးရွှေမောင်ကပြောပါတယ်
။ဒီတိုင်းဆိုရင်တော့ကျွန်တော်တို့နိုင်ငံမှာလွတ်တော်ကိုယ်စားလှယ်တွေကအများစုကလွတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံရစင်ကြောက်ခံမဲ့ကွယ်မရှိဘူးဆိုတဲ့သဘောတရားနဲ့အဲ့လိုသာပြောမစင်တာရုပ်ကြီးမရှိဘူးမဖြစ်နိုင်ဘူး။အဲ့လိုမဖြစ်နိုင်တဲ့ဟာတခုကိုကျွန်တော်အစ်ကကြတော့မှကျွန်တော်ပြစ်ချာမှာလုပ်ရစင်တော့ဒါတရားဥပဒေနဲ့ဆက်နေတယ်တရားမျှတမှုနဲ့ဆက်နေတယ်အဲဒါမျိုးလို့ကျွန်တော်ပြောတာပေါ့နော်ဒါခွဲခြားဆက်ဆံမှုခုများဖြစ်နေမလားဆိုတော့ကျွန်တော်ပြန်ပြောပြတော့
အလားတူအမျိုးသားဒီမိုကရေစီပါတီတစ်ကလက်ရှိရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဖြစ်နေတဲ့ဒေါ်ဆန်းဆန်းမြင့်ကလည်းအဲ့ဒီအချက်နဲ့ညီဆွနေလို့ပယ်ချခံရပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခံရတဲ့အပေါ်ဒေါ်ဆန်းဆန်းမြင့်ကသူ့သဘောထားကိုအခုလိုပြောပါတယ်
2020ရွေးကောက်ပွဲတုန်းကသူတို့လက်မခံခဲ့ရင်တော့ဘာမှမဖြစ်ပါဘူးเนาะအခုလက်ရှိလွှတ်တော်ကိုယ်စားလှယ်လည်းဖြစ်နေတယ်ဖြစ်နေတဲ့အတွက်ဒါပထမလဲဝန်ခံကလေးနဲ့လက်ခံထားပြီးဖြစ်တယ်အခုကြမှာပြန်စီစစ်ပြီးမိဘနှစ်ပါးကကိုင်ဆောင်ထားတဲ့လက်မှတ်မရှိလို့ဆိုအန်တီအသက်ပဲ60ကျော်နေပါပြီအဲ့တော့မိဘနှစ်ပါးအန်တီ9နှစ်သမီးအရွယ်တွေကသေဆုံးသွားတဲ့အတွက်အန်တီတို့မှာမိဘနှစ်ပါးကကိုင်ဆောင်ထားတဲ့လက်မှတ်ဆိုတာရှိမရှိအန်တီအတိအကျမပြောနိုင်ဘူးလေအန်တီမှလည်းလက်ရှိကိုင်ဆောင်ထားတာကနိုင်ငံသားစီစီရေးကဗျာရှိပါတယ
်အဲ့ဒီလိုပယ်ချမှုတွေဟာတရားမျှတမှုမရှိတာကြောင့်ရွေးကောက်ပွဲဥပဒေကိုအမြန်ဆုံးပြင်ဆင်သင့်တယ်လို့ဥပဒေပညာရှင်တွေနဲ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခံရသူတွေကပြောကြပါတယ်မြန်မာနိုင်ငံမှာ10နှစ်ဆက်တိုက်မနေလို့ဆိုပြီးပယ်ချခံရတဲ့ကိုယ်စားလှယ်လောင်းတွေလည်းရှိနေပါတယ်10နှစ်တက်ဆက်တယ်မနေလို့ဆိုပြီးကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခံထားရတဲ့ကရင်မျိုးသားပါတီကကိုခွန်ပြည်သူကအခုလိုပြောပါတယ်
ကျေးဇူးဒီလိုဘနလို့သူပေါ်ဆော့လို့လို့ရတဲ့ပုံပုံမှန်တွေအားလုံးကိုသူတို့ကိုစိတ်ကြိုက်ဟိုပြင်ဆင်ရေးဆွဲနေမယ်ဆိုရင်တော့ခွင့်ပြုလိုတဲ့လူတော်ကိုဆွဲတဲ့လူကိုသူတို့ခွင့်ပြုမယ်ခွင့်မပြုလိုတဲ့လူတွေကိုတော့မခွင့်ပြုတော့ဘူးအဲ့လိုဖြစ်သွားမှာပေါ့နော်ဆိုတော့ဒါကလည်းဟိုမတရားပေါ့နော်သူတို့ပြည်ဒီကော်မရှင်ကိုတဲ့အာဏာလုံးဝပေးထားတဲ့ကော်မရှင်ကနေပြီးမှဒီကိစ္စတွေကိုလိုတယ်လို့ဆော့ပြလို့ရတယ်ဆိုတဲ့ဘောဖြစ်သွားတယ်ပေါ့နော်ကျွန်တော်ယူဆတာကလည်းတိကျပြတ်သားတဲ့ဥဒေတွေပေါ့နော်အဲဇာလုံးတွေနဲ့ဟိုပုံဖော်ပြီးမှပေါ့နော်အဲ့ဒါထားတင်နေနောက်မှကော်မရှင်တွေကိုလည်းဒီလောက်ပြီပေါ့နော်အာဏာမပေးတင်ဘူးပေါ့
ကိုခွန်မီထူးဟာနိုင်ငံသားကိုတရားဝင်ဗီဇာနဲ့လေးလလောက်သွားခဲ့တာဖြစ်ပေမဲ့နိုင်ငံတော်ဆိုးရွားကဆေးလွတ်တာမဟုတ်တဲ့အတွက်မြန်မာနိုင်ငံမှာ10နှစ်ဆက်တိုက်နေထိုင်မှုမရှိဘူးဆိုပြီးလွိုက်ကော်ခရိုင်ကော်မရှင်နဲ့ကယားပြည်နယ်ကော်မရှင်တို့ကပယ်ချခဲ့တာဖြစ်ပါတယ်။နိုင်ငံသားတိုင်းဝင်ရောက်ရွေးချယ်ခံခွင့်ရှိရမှာဖြစ်ပြီးအခုလိုသတ်မှတ်ချက်တွေဟာနိုင်ငံသားအခွင့်အရေးကိုကန့်သက်ထားတာဖြစ်တယ်လို့တရားလွတ်တော်ရှေ့နေဦးကိုနီကပြောပါတယ်။
1948ပါတီမှာရွေးကောက်ပွဲဥပဒေမှာလည်းအဲ့ဒီလိုမဟုတ်ဘူးနိုင်ငံသားဆိုရွေးခံလို့ရတယ်1990ရွေးကောက်ပွဲတို့ကလည်းနိုင်ငံသားရွေးခံလို့ရတယ်အဲ့ဒီ2008ဖွဲ့စည်းပုံအခြေအဥ်တွေပေါ်ပြီးမှတကယ်နှစ်ပေါင်းများစွာအသက်50ကျော်60လောက်အထိနိုင်ငံသားဖြစ်နေခဲ့တဲ့လူတွေဟာရွေးခံလို့မရတော့အောင်အဲ့ဒီလိုများများချုပ်ချယ်ကပ်တက်လေးလေးအရေးအချင်းရှိတဲ့လူတွေလွတ်တော်ကိုရောက်လာဖို့နှဲသွားလေးလေးဖြစ်တယ်အဲ့တော့လူတယောက်ဟာပမာနိုင်ငံသားမွေးရေးပမာနိုင်ငံသားအခုအသက်50 60ရှိနေပြီတိုင်းပြည်အတွက်သူကအများကြီးအလုပ်လုပ်နိုင်တဲ့လူသူအများကြီးတော်တဲ့လူဒါမျိုးဒီကပ်တက်ချက်ကြောင့်သူဟာလွတ်တော်အပတ်လုံးလို့မရတော့ဘူးဆိုတော့သူ့ရဲ့အရေးအသွေးဟာတိုင်းပြည်အတွက်ဘာမှသုံးလို့မရတော့ဘူးဖြစ်သွားပြီဒါကြောင့်မလို့အဲ့ဒီဥပဒေကလုံးဝကို fair မဖြစ်ဘူးဒါပြင်သင့်ပြင်လိုက်တဲ့ဥပဒေပဲ
RFA ကစုံစမ်းမေးမြန်းချက်အရမောင်တော်ခရိုင်ကကိုယ်စားလှယ်လောင်း19ဦးရန်ကုန်ရှေ့ပိုင်းခရိုင်ကကိုယ်စားလှယ်လောင်း12ဦးကယားပြည်နယ်က1ဦးရှမ်းပြည်နယ်က2ဦးမန္တလေးတိုင်းဒေသကြီးက2ဦးစုစုပေါင်း40နီးပါးလောက်ပယ်ချခံထားရပါတယ်တချို့ကိုယ်စားလှယ်လောင်းတွေဟာခရိုင်အဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်တွေကပါပယ်ချထားတဲ့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံအယူခံတင်ထားသူတွေဖြစ်ပြီးအဲ့ဒီအယူခံမှာရှုံးနိမ့်သွားမယ်ဆိုရင်အဲ့ဒီနေရာအတွက်ပြန်လည်စားထုတ်လို့မရတော့ပါဘူးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမကြခင်ရပိုင်းတွင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုထုတ်ပြန်ပေးမှာဖြစ်ပါတယ်ရှင်